တကြောပြန်ကိုဗစ်ရောဂါကူးစက်မှုတွေကျုံ့ရတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်များကိုဗစ်ရောဂါပိုးအမျိုးအစားတဲ့ကူးစက်သူရွှေ့ပြောင်းအလုပ်သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးကျင်းပနဲ့ဆက်ဆီးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဗန်ကောက်မြို့ကဆက်လုပ်ရေးလုပ်ငန်းစဉ်မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသား10ယောက်နဲ့ကမ္ဘောဒီးယားနိုင်ငံသား9ယောက်မှာမျိုးဗီဇာပြောင်းပို့တဲ့ကူးစက်နေတာတွေ့ရတယ်လို့လည်းစေတိတ်ပံဌာနအကြီးအကဲကပြောပါလေ။ထိုင်းနိုင်ငံဘန်ကောက်မြို့လက်စီအရက်ကအီတလီထိုင်းဆောက်လုပ်ရေးကုမ္ပဏီမှနိုင်ငံခြားသားအလုပ်သမားတွေပါဝင်အလုပ်သမား1000ကျော်ကိုဗစ်ရောဂါပိုးအကူအဆက်ခံရပြီးဒီထဲမှာရွှေ့ပြောင်းမြန်မာအလုပ်သမားအများပြားပါနေတယ်လို့ရွှေ့ပြောင်းအလုပ်သမားရေးခွင့်ရဥက္ကဋ္ဌဦးအောင်ကျော်က VOA ကိုပြောပါလေ
။ကျွန်တော်ဒီထိုင်းနိုင်ငံမှာဆိုတော့ဟိုအထင်ရှားဆုံးဆောက်လုပ်ရေးကုမ္ပဏီရဲ့အကြံဉာဏ်ထမ်းပေါ့နော်။ဒီအကျွန်တော်မြန်မာစစ်ကောင်စီမှာဒီပါဟိုဒီဆက်လုံးလုံငန်းကုမ္ပဏီမှာဟိုကိုကျွေးဒီမှာဒီကမှမြန်မာကအများကြီးပါနေပြီးကြားနေပါရှင့်
။ခုရဲ့ပိုင်းကံအလုံးသမား1500ကျော်ကိုရောဂါပိုးဆစ်ဆေးရမှာတစ်ထောင်ကျော်မှာဒီပိုးကူးစက်နေတာတွေ့ရတယ်လို့လည်းထိုင်းဆိုကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာမေလ20ရက်တောက်ချန်နေအပြည့်အထက်မှာလည်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ3000ကျော်နဲ့တိဆောက်ရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးဆက်ခံရသူကအခုက3,300ကျော်ရှိနေပါတယ်။